This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။ရေဒီယိုအန်ယူဂျီသောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2025ခုနှစ်ဇွန်လ5ရက်နေ့မနက်ခင်ရေဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုຫນွေဦးမှုကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။Radio NUG ရဲ့မနက်ခင်းစီးရီးသတင်းကောက်နှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။လယ်မူလားမြို့နယ်မှာစစ်ကောင်စီရဲ့လက်နက်ကြီးကြောင်းကျေးရွာဖျားကြောင်တစ်ကြောင်တစ်ခုပျက်စီးခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကရင်အမျိုးသားအစည်းအရုံးမြိတ်တဝဲခရိုင်လယ်မူလားမြို့နယ်ဒူးရင်ပင်ရှောင်ကျေးရွာမှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ကျေးရွာဖျားကြောင်တစ်ခုထိခိုက်ပျက်စီးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇွန်လ၄ရက်နေ့မနက်၁၇နာရီဝန်းကျင်မှာစစ်ကောင်စီရဲ့ပလောတက်ရင်215တပ်စခန်းမှာ120မမလက်နက်ကြီးတစ်လုံးဒူးရင်ပင်ရှောင်ကျေးရွာထဲပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။၎င်းလက်နက်ကြီးပောက်ကွဲမှုကြောင့်ဒူးရင်ပင်ရှောင်ကျေးရွာပနာမီတဝေါ်ကျေးရွာဖျားကြောင်အဆောက်အဦများထိခိုက်ပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။တိဘောပူစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီလေရင်နဲ့ပုံမှားကျဲမှုကြောင့်၎င်းတပ်ဖွဲ့ဝင်34ဦးသေဆုံးပြီး80ကျော်လက်နက်ချဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်ကတိဘောပူစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်34ဦးသေဆုံးပြီး80ကျော်အလံဖြူထောင်ကလက်နက်ချခဲ့တယ်လို့စစ်ရေးသတင်းရင်းမြစ်ထံကသိရပါဗါတယ်။တိဘောပူစခန်းကိုဇွန်လ3ရက်နေ့မနက်9နာရီခန့်ဝန်းကျင်မှာစတင်တိုက်ခတ်ခဲ့တာဖြစ်ပြီးနေ့လယ်2နာရီခန့်မှာစခန်းသိမ်းရပြီဟုသတင်းများထွက်ပေါ်ခဲ့တာကြောင့်စစ်ကောင်စီက25ကြိမ်ထပ်မံနဲ့လာရောက်ဘုံကျဲချပစ်ခတ်ခဲ့တယ်လို့ဆိုပါရယ်ဘုံကျဲချိန်မှာ KNLA ပူးပေါင်းတပ်တွေကစစ်မှတ်တပ်ပဲရပ်နားခဲ့တာကြောင့်တိုက်ပွဲအတွင်ထိခိုက်ဒဏ်ရာရထားတဲ့စစ်ကောင်စီတပ်သားတွေပေါ်ကိုဘုံကျဲချမိခဲ့ပြီး34ဦးထပ်မံနဲ့တေဆုံးခဲ့ရကအများပြားဒဏ်ရာရခဲ့တယ်လို့သိရပါရယ်လေကြောင်းတိုက်ခတ်မှုအပြီးညနေ6နာရီခန့်မှာ KNLA နဲ့ပူးပေါင်းတပ်များကစခန်းကိုဆက်လက်တိုက်ခတ်ခဲ့ရာညခုနရီဝေါ်ချင်ခန့်မှာအပိသက်တိမ့်ပိုက်ရှင်းလင်းနိုင်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်80ကျော်အလံဖြူထောင်လက်နက်ချခဲ့ပြီးလက်နက်ခဲရဲ့အများအပြားကိုလည်းသိမ်းဆည်းရမိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ကဲဘလူမျိုးနယ်မှာစစ်ကောင်စီကစစ်ကြောင်းထိုးနေတာကြောင့်ပြည်သူ1000ခန့်ထွက်ပြေးတိမ်းရှောင်နေရဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စကိုင်းတိုင်းကဲဘလူမျိုးနယ်ချက်တင်းတိုင်းနယ်အတွင်းကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးနေတာကြောင့်ပြည်သူ1000ခန့်ထွက်ပြေးတိမ်းရှောင်နေရတယ်လို့ Calling Info ကထုတ်ပြန်ထားပါတယ်။ဇော်လာတော်ရက်ကစစ်ကောင်စီနဲ့ပြူစော်တီပူးပေါင်းအဖွဲ့ဟာချက်တင်းတိုက်နယ်နှော်ကုံပောက်ကံညိုပင်ရှိုးဦးကင်းကြည်ကျွော်များကို drone နဲ့ဘုံကျဲချစစ်ကြောင်းထိုးဝင်ရောက်လာတာကြောင့်ပြည်သူများထွက်ပြေးနေရတာလို့ဆိုပါတယ်။ထိုးနေတဲ့လက်ပိုင်းကနှော်ကုံရွာအနီးတစ်ဝိုက်မှာအဆိုပါစစ်ကြောင်းနဲ့တော်လှန်ရေးတပ်ဖွဲ့များကြားထိတွေ့တိုက်ပွဲများဖြစ်ပွားခဲ့ကထိခိုက်တိုက်စုံမှုများရှိခဲ့တယ်လို့သိရပါတယ်။ထို့အပြင်ကိုရောင်ပိုတိုက်နယ်တဝိုက်မှာလည်းစစ်ကောင်စီတပ်ကတစ်တောရွာမှာအထိုင်ချပြီးစစ်ကြောင်းထိုးနေတာကြောင့်ကံကြီးအလဲခုံစောချောင်းပေါ့စိန်ကုန်းမိတ်တလင်ကုန်းစတဲ့ကျေးရွာများကပြည်သူများလည်းထွက်ပြေးတေးရှောင်နေကြရတယ်လို့သတင်းရရှိပါတယ်။ KNLA တပ်ရင်းစနစ်ဤတပ်ရင်းစေယုံဖွင့်ပွဲအခမ်းအနားပြုလို့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ KNU ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နေပြီးမြိတ်တဝဲခရိုင်ကဆယ်တိုမြို့နယ်အတွင်းကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တပ်ရင်းစနစ်ဤတပ်ရင်းစစ်ရုံဖွင့်ပွဲအခမ်းအနားကို2025ခုနှစ်ဇွန်လ4ရက်နေ့တွင်ပြုလုပ်ခဲ့ကြောင်း KNU မြိတ်တဝဲခရိုင်မှသတင်းထုတ်ပြန်ပါသည်။ဒ ဖွင့်ပွဲအခမ်းအနားသို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ၄ဤတပ်မဟာမှူးဘုံမူးချုပ်စောလီထော်တရင်စနစ်တရင်မူဒုတိယဘုံမူးကြီးစောဒါဒါနဲ့အခြားသောတပ်ပိုင်းဆိုင်ရာခေါင်းဆောင်များပါဝင်တက်ရောက်ခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။လာရှုရှိထိန်းချုပ်နယ်မြေများတွင်အခြေခံပညာကျောင်းများကျောင်းအပ်လက်ခံမည့်ရက် MNDAA ကြေညာဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။လာရှုဒေသ၌2025ခုနှစ်ဇွန်လ5ရက်နေ့မှစ၍အခြေခံပညာကျောင်းများတွင်ကျောင်းအပ်လက်ခံမည်ဖြစ်ပြီးအခြေခံပညာမူလတန်းကျောင်းသူကျောင်းသားများအထက်ကျောင်းဝင်ကျေးမှအခမဲ့ဖြစ်ပါကြောင်းပြည်ထောင်စုမြန်မာနိုင်ငံအထူးဒေသ1မြန်မာပညာရေးကော်မတီမှအသိပေးကြေညာထားပါတယ်။ MNDAA ထိန်းချုပ်ထားတဲ့မေဟန်၊ခေနင်၊နောင်မွန်၊မဆိုင်ကျ၊ခါရှိ၊မန်ပြင်၊တန်လွင်၊နန်းပောင်၊နမတ်ပေါ်ရ၊လွယ်ငင်း၊ဟိုယ၊ရှန်ခိုင်ခိုင်ရှန်နောင်လိုင်းအီနိုင်ကုံညုတ်နမ်ဟူအောင်တက်စာဟိုပိတ်နဲ့နန်းကြံရွာများရှိကျောင်းများကိုဖွင့်လှစ်သွားမယ်လို့သိရပါတယ်အထူးဒေသ1အတွင်းရှိအခြားသောအခြေခံပညာကျောင်းများကိုလည်းဖွင့်လှစ်နိုင်ရန်ထောက်ပံ့ကူညီသွားမှာဖြစ်ပြီး MNDAA ထိန်းချုပ်ထားတဲ့ဒေသကစာတင်ကျောင်းတွေမှာတာဝန်ထမ်းဆောင်ဖို့ CDM ဆရာဆရာမတွေကိုဖိတ်ခေါ်ကြောင်းမေလ25ရက်နေ့မှာကိုကန့်တက်ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာစကိုင်းတိုင်းအတွင်းကရေရှည်စစ်ပေးဆောင်ပြည်သူများအားစားနပ်ရိက္ခာထောက်ပံ့ပေးခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စကိုင်းတိုင်းဒေသတွင်းကရေရှည်စစ်ပေးဆောင်ပြည်သူများအတွက်လိုအပ်သောစားနပ်ရိက္ခာများကိုကူညီထောက်ပံ့ပေးခဲ့တယ်လို့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ကထုတ်ပြန်ထားပါတယ်။စကိုင်းတိုင်းအတွင်းရှိကျေးရွာနှစ်ရွာမှခက်ခဲကြက်တဲနေတဲ့မိသားစု83စုစာအတွက်မိသားစုတစုလျှင်ဆန်ရှိပြီးစီတပိတ်တာနဲ့စာတပိတ်တာစီကုညီထောက်ပံ့ပေးခဲ့တယ်လို့ဆိုပါတယ်အဆိုပါကုညီထောက်ပံ့မှုကိုပြည်သူ့လွတ်မြောက်ရေးတပ်မတော် PLA အညာမေစစ်ပေးဆောင်ကုညီအဖွဲ့နဲ့ ANS ပရဲစိတ်များအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ CRTF စနိုက်ပါရဲဘော်များက2လအတွင်းစစ်ကောင်စီတပ်သား19ဦးကိုပစ်ခတ်ရှင်းလင်းနိုင်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်အလဲပိုင်းတိုင်းစစ်စည်ရေးအထူးတပ်ဖွဲ့ CRTFP39918 sniper ရဲဘော်များက2လတာအတွင်းစစ်ကောင်စီတပ်သား19ဦးအထိပြစ်ခတ်ရှင်းလင်းနိုင်ခဲ့တယ်လို့သိရပါတယ်။ဒီဇင်ဘာ15ရက်နေ့မှာ February 25ရက်အတွင်းစစ်စင်ရေးအထူးတပ်ဖွဲ့ကဆောင်ရွက်ခဲ့တဲ့ sniper ပြစ်ခတ်မှုမှတ်တမ်းကိုဇွန်လ4ရက်နေ့မှာထုတ်ပြန်လာတာပါ။ sniper ရဲဘော်များအနေနဲ့စစ်ကောင်စီနဲ့တော်လှန်ရေးမဟာမိတ်တပ်ဖွဲ့များစိုင်းထားတဲ့ရှေ့တန်းစစ်မြေပြင်ရဲတပ်စခန်းအနီးအနားထိတွားရောက်ပြစ်ခတ်ချိန်မုံခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းထောက်တာကီမင်းစစ်သွင်းနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ
်စစ်တီတော်ကျင့်ဝတ်စည်းမျဉ်းများ1စစ်ရေးရည်မှန်းချက်ဖြင့်သာတိုက်ပွဲပေါ်ဆောင်ရမည်2စစ်စင်ရေးဆောင်ရွက်ရာတွင်လူအပ်သောအင်အားကိုသာအသုံးပြု၍ထိခိုက်ပျက်စီးမှုအနည်းဆုံးဖြစ်စေရန်စီမံဆောင်ရွက်ရမည်3. အယက်သားပြည်သူများအားကာကွယ်စောင့်ရှောက်ရမည်။အယက်သားပြည်သူပိုင်ဥစ္စာပစ္စည်းများကိုထိပါခြင်းမပြုရ။ 4. ဘာသာရေးအဆောက်အအုံများနှင့်ယဉ်ကျေးမှုမွေးနေ့များကိုလေးစားတန်ဖိုးထားရမည်။ 5. လက်နက်ကိုင်ပိဋိပက္ခဆိုင်ရာဥပဒေသားများကိုဖောက်ဖျက်ကျူးလွန်ခြင်းမပြုရ။ 6. ခေါင်းဆောင်များသည်စန္ဒမူနာပြခေါင်းဆောင်မှုကိုပြ၍လက်အောက်ငယ်သားများအပေါ်ကြောသားရင်သားမခွဲကြဘဲတရားမျှတစွာကုကဲအုပ်ချုပ်ရမည်ခုနှစ်အထက်ကုကဲမှုအစဉ်စဉ်မှပေးအပ်သောအမိန့်နှင့်တာဝန်များကိုလေးစားလိုက်နာရမည်ရှစ်တပ်ဖွဲ့ဝင်အချင်းချင်းရဲဘော်ရဲဘက်စိတ်ဖြင့်ပူးပေါင်းဆောင်ရွက်ရမည်ကိုလူမျိုးပါသာကြားမှလိန်စိတ်ခံယူချက်ကွဲပြားမှုအပေါ်မူတည်၍ခွဲခြားဆက်ဆံမှုမပြုရ30မူရစေဝါသုံးဆွဲခြင်းမပြုရ7လူမှုရေးရှုပ်ထွေးခြင်းမပြုရ
စီးရီးသတင်းတွေကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုတော့ຫນွေဦးမိုင်ကတင်ပြပေးသွားအောင်မှာဖြစ်ပါတယ်ရှင
်မင်္ဂလာပါတော်ရရှင်များရှင်အခုချိန်ကစပြီး Radio NUG ရဲ့မနခင်ပြည်ရင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မကတော့ຫນွေဦးမိုင်ဖြစ်ပါတယ်ရှင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းစစ်ကြောရေးစခန်းတွင်ကြွေလွန်သွားခဲ့ခြင်းပေါ်အကြမ်းဖက်စစ်ကောင်စီကို CRPH ကပြင်းပြင်းထန်ထန်ရှုတ်ချတဲ့သတင်းကိုတင်ပြပေးပါမယ်။ ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းစစ်ကြောရေးစခန်းတွေကွေလွန်သွားခဲ့ခြင်းပေါ်အပြည့်ဝတာဝန်ရှိတဲ့အကြမ်းဖက်စစ်ကောင်စီကိုပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသရွာငါမဲဆန်နန်းနေမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းဟာ2024ခုနှစ်ဒီဇင်ဘာလတွင်ပြုံးလွင်မြို့၌တိန့်ရှောင်နေစဉ်အာဏာသိမ်းစစ်ကောင်စီဖမ်းဆီးခြင်းကိုခံခဲ့ရပါတယ်။ထို့သောအကြမ်းဖက်စစ်ကောင်စီဖမ်းဆီးခြင်းကိုခံခဲ့ရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းဟာလွန်ခဲ့တဲ့လအနည်းငယ်ကလေးကစစ်ကြောရေးစခန်းတွင်ကွယ်လွန်သွားခဲ့ကြောင်းအခိုင်အမာသောသတင်းရင်းမြစ်မှတဆင့်ကြားသိရပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းစစ်ကြောရေးစခန်းတွင်ကွယ်လွန်သွားခဲ့ခြင်းပေါ်ပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီအနေဖြင့်များစွာစိတ်မကောင်းဖြစ်ရပြီးရင်းသေဆုံးမှုနှင့်ပတ်သက်၍အပြည့်ဝတာဝန်ရှိတဲ့အကြမ်းဖက်စစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုတ်ချအပ်တယ်လို့ CRPH ကဖော်ပြပါရယ်။တစိမ့်တည်းမှာမိမိတို့အနေဖြင့်ဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်၏တိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပါဝင်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအတွက်လည်းများစွာစိုးရိမ်ပူပန်လှည့်ရှိရလို့လဲဆိုပါရယ်လက်ရှိအချိန်ထိအာဏာသိမ်းစစ်ကောင်စီဟာပြည်ထောင်စုအစဉ်လွှတ်တော်ကိုယ်စားလှယ်18ဦးနဲ့တိုင်းဒေသကြီးပြင်းနယ်လွှတ်တော်ကိုယ်စားလှယ်42ဦးအားဖမ်းဆီးထိန်းသိမ်းထားဆဲဖြစ်ပါရယ်အလားတူအာဆီယံကုလသမဂ္ဂပါဝင်နိုင်ငံတကာအသိုက်အဝန်းတွေဖြင့်မြန်မာနိုင်ငံ၌အကြမ်းဖက်စစ်ကောင်စီကနိုင်စင်ကျိုးလွန်လှုပ်ဆောင်နေတဲ့အကြမ်းဖက်မှုများလူခွေချိုးဖောက်နေမှုများအ мян ဆုံးအဆုံးသတ်နိုင်ရေးကိုလည်း CRPH ကတောင်းဆိုထားပါတယ်ရှင်ဆလပီဇိုလဆန်းကစတင်ပြီးနှစ်လကြာကာလအတွင်းမှာငလင်ဘေးတင်လူရေ 35,000 ခန့်ကိုစစ်စစ်ရွေးချယ်ပြီးဥရောပသမဂ္ဂနဲ့ကမ္ဘာစားနပ်ရိက္ခအစီအစဉ်လို့ထောက်ပံ့ကူညီသွားမဲ့တရင်ကိုဆက်လက်တင်ပြပါမယ်မြန်မာနိုင်ငံမှာငလင်ကြီးအပြီးဆက်လက်မြင့်တက်နေတဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ဥရောပသမဂ္ဂကရန်ပုံငွေယူရို5တန်းပေးအပ်တဲ့အကြောင်းကမ္ဘာစားနပ်ရိက္ခအစီအစဉ် WFP နဲ့ဥရောပသမဂ္ဂ EU တို့ကပို့တွဲသတင်းထုတ်ပြန်လိုက်ပါတယ် WFP ရဲ့ပနာမတုံ့ပြန်ရေးအစီအစဉ်တွင်မှာငလင်ဒအစိုးရအဆုံးထိခိုက်ခံစားခဲ့ရတဲ့ဒေသတွေကစုစုပေါင်းလူဦးရေ4သိန်းခန့်ကိုအရေးပေါ်စားနပ်ရိက္ခဝယ်ယူရန်ငွေသားနဲ့အဟာရအထောက်ပံ့တွေပေးရနိုင်ခဲ့ပြီးဖြစ်ပါတယ်။ယခုဇွန်လဆန်းကစတင်ပြီးနှစ်လကြာကာလအတွင်းမှာလူဦးရေ 35,000 ခန့်ကိုစစ်စစ်ရွေးချယ်ပြီးထောက်ပံ့ကူညီသွားမှာဖြစ်ပါတယ်။ထို့အတူပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလည်းအကောင့်ထည့်ဖို့ဆောင်ရွက်သွားမှာပါလို့ထုတ်ပြန်ချက်ကဆိုပါတယ်။ EU ကပံ့ပိုးကူညီထားတဲ့ရန်ပုံငွေတွေနဲ့ငလင်ဘေးတံအစိုးရဆုံးခန့်စားခဲ့ရသူတွေဟာစားနပ်ရိက္ခာသို့မဟုတ်စားနပ်ရိက္ခာဝယ်ယူရန်ငွေသားအကူအညီတွေနဲ့ကလေးနဲ့မိခင်တွေအတွက်အထူးအဟာရအထောက်ပံ့တွေကိုရရှိကြမှာဖြစ်ပါတယ်။အရေးအထောက်ပံ့တွေကိုအကူအညီလိုအပ်နေသူတွေစီ WFP ကိုတိုင်းတိုက်ရိုက်ပေးအပ်သွားမှာဖြစ်ပြီးဒေသခံမိတ်ဖက်တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသိရှိရပါတယ်ရှင်။ရန်ကုန်မြို့တွင်မြို့ပြဆင်းရဲနွမ်းပါမှုတိတိတတ်တာမြင့်တက်လာတာကြောင့်လူဦးရေ 1.8 တန်းဆင်းရဲနွမ်းပါနေပြီးလုံခြုံစိတ်ချရမှုကင်းမဲ့နေတဲ့သတင်းကိုဆက်လက်တင်ပြပါမယ်။မြန်မာနိုင်ငံ၏အကြီးဆုံးမြို့တော်နဲ့စီးပွားရေးဗဟိုချက်ဖြစ်တဲ့ရန်ကုန်မြို့ဟာလက်ရှိတွင်ကြောင်မတ်ဖွဲ့မြို့ပြစင်ရန်နွမ်းပါမှုတံကိုရင်ဆိုင်နေရပြီးနိုင်ငံတွင်ဖြစ်ပွားနေတဲ့ပြိပခါများစီးပွားရေးကျဆင်းမှုနဲ့နေရက်ရွှေ့ပြောင်းအခြေချမှုများကြောင့်စင်ချေဖုံမြို့နယ်များတွင်အထူးသဖြင့်စင်ရဲမွေးတေမှုပုံမဆိုးရွားလာနေတယ်လို့2024ဇူလိုင်လတွင်ကြောက်ယူတဲ့စစ်တမ်းတစ်ခု၌ဖြေဆိုသူ 4,800 ကျော်ဤအချက်လက်များအရသိရကြောင်း UNDP မြန်မာမှသတင်းထုတ်ပြန်ထားပါသည်2019ခုနှစ်တွင်ရန်ကုန်မြို့လူဦးရေ10ရာခိုင်နှုန်းသာစင်ရဲနွမ်းပါသူများအဖြစ်ရှိခဲ့တော်လဲ2023ခုနှစ်တွင်ထို့အချိုးအစားဟာ43ရာခိုင်နှုန်းထိမြင့်တက်လာခဲ့ရာကြောင်းရန်ကုန်မြို့ခန့်မှန်းလူဦးရေ 6.2 တန်းအနက် 1.8 တန်းခန့်ဟာယခုခါစင်ရဲနွမ်းပါမှုတန်ကိုခံစားနေရတယ်လို့ဖော်ပြထားပါတယ်ရန်ကုန်တို့ရွှေ့ပြောင်းခြေချလာသူများဟာစင်ရဲနွမ်းပါမှုဤတန်ကိုပုံမခံစားနေရပြီးစင်ချေဖုံမျိုးနယ်များသို့ရွှေ့ပြောင်းလာသူအိမ်ထောင်စုများရဲ့39ရာခိုင်နှုန်းခန့်ဟာအလွန်ဆင်းရဲနွမ်းပါသူများဖြစ်သတ်မှတ်ခံရပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းမှုအပြီးရွှေ့ပြောင်းလာသူများဟာအမျိုးမျိုးသောအတားအဆီးများကြောင့်တည်ငြိမ်သောအလုပ်ခိုင်ရှာဖွေရန်ခက်ခဲနေတယ်လို့လည်းဖော်ပြထားပါတယ်။ စီရင်နံပါတော့အိမ်ထောင်စုများအတွက်ဂျမရဲ့၃၀များလဲဝင်ထုတ်ဖြစ်နေပြီးဖြည့်ဆူသူများဤ45ရာခိုင်နှုန်းခန့်ကဂျမပြဒနာများရှိနေကြောင်းဖော်ပြထားပြီးအစိုးရစည်းရုံးများဤဝန်ဆောင်မှုအပေါ်ယုံကြည်မှုမရှိကြတဲ့အတွက်82ရာခိုင်နှုန်းခန့်ဟာကုန်ကျစရိတ်များသောပုဂ္ဂလိကစေခန်းများတွင်ကုသမှုခံယူနေရတယ်လို့သိရပါတယ်ပင်ရဲကန္နာရင်လဲစည်ရသောအိမ်ထောင်စုများ၏ဆက်ခွန်ရခိုင်နှုံးခန့်မှကလေးများကြောင်းမတက်ပဲ39ရခိုင်နှုံးကမိသားစုဝင်ငွေရှာဖွေရာတွင်ကလေးများကိုပါဝင်စင်နေရပါတယ်စင်ချေဖုံမျိုးနယ်များတွင်နေထိုင်သူများ၏44ရခိုင်နှုံးကညနေပိုင်းတွင်တဦးဒီလမ်းလျှောက်ရန်လုံခြုံမှုမရှိဟုခံစားရကြောင်းရွှေပြောင်းနေထိုင်သူများနှင့်48ရခိုင်နှုံးအထိထိုးသို့ခံစားရကြောင်းရာဇဝတ်မှုငွေကြေးလူရဲမှုနှင့်အာဏာပိုင်များ၏နှောက်ယှက်မှုများကြောင့်လွတ်လပ်စွာသွားလာရန်ခက်ခဲနေပြီးအမျိုးသမီးများအပေါ်အကြမ်းဖက်မှုများလည်း33ရခိုင်နှုံးခန့်မြင်တွေ့လာရကြောင်းဖြေဆိုထားကြရလို့သိရှိရပါတယ်ရှင်တို့ပြန်လာပြီး EOR campaign 19ရက်တာတွင်39ရာခိုင်နှုန်းရရှိခဲ့တဲ့တင်ပြနောက်ထပ်တင်ပြပါမယ်။ campaign ညီမှန်ချက်ချက်3,000နဲ့ campaign ကာလမေလ16ရက်မှဇွန်လ30ရက်ထိ45ရက်တာကြာမြင့်မဲ့တို့ပြန်လာပြီး EOR campaign မှကနဦး19ရက်တွင်39ရာခိုင်နှုန်းရရှိခဲ့ပြီလို့တင်ရရှိပါတယ်။အားဖြည့်တဲ့ပူပေါင်းတဲ့၊ကူညီတဲ့၊ခွန်အားဖြစ်စေတဲ့အဲ့ဒီစကလုံးတွေဟာရင်းရွက်ခြင်းရဲ့ပြယုတ်တွေပါပဲ။အခုကာလမှာဆိုဧရာဝတီရောနိုင်ငံတော်မှာပါဆီအာနာရှင်ကြောင့်အမှောင်ဖုံးနေရတွေ့လို့ရင်ဆိုင်နေကြရတာပါဒီလိုအခြေအနေကြားမှာပဲပေါင်းစုယုံကြည်ဆိုတဲ့စကားအတိုင်းတအားတရွေ့ပါဝင်ခဲ့ကြတာကိုလက်တွေ့ဖြစ်လာခဲ့ပါပြီကမ်ပိန်းအစနေ19ရက်တာအတွင်း3,000ရီမန်းချက်ရဲ့39ရာခိုင်နှုန်းကိုလှမ်းတက်နိုင်ခဲ့ပါပြီလို့ကမ်ပိန်းကအတည်ပြုဆိုပါတယ်ကျန်တဲ့ campaign 26ရက်တာခီးမှာရာနှုန်းပြည့်အောင်မြင်ဖို့အရေးပြည်တွင်းပြည်ပကမိဘပြည်သူတွေကိုထပ်မံဖိတ်ခေါ်အပ်တယ်လို့လဲဆိုထားပါရရှင်ကိုမင်းကိုနိုင်ရဲ့ကော်လာရှိရှိကေလန်လန်စအုပ်နိုင်ငံ9နိုင်ငံတို့ရောက်ရှိအောင်ပို့ဆောင်ဖြန့်ဝေပေးနေတဲ့သတင်းကိုနောက်ဆုံးတင်ပြပါမယ်တွန်လှန်ရေးရဲပေါ်များချစ်ခင်လေးစားရတဲ့ကိုမင်းကိုနိုင်ရဲ့ကော်လာရှိရှိကေလန်လန်စအုပ်ကိုထိုင်းအမေရိကန်အင်္ဂလန်စင်ကာပူ၊တောင်ကိုရီးယား၊ဂျပန်နဲ့ဩစတြေးလျစတဲ့နိုင်ငံ9နိုင်ငံတို့ရောက်ရှိအောင်ပို့ဆောင်ဖြန့်ဝေပေးနေတယ်လို့ CDM Medical Network ကတည်ပြဆိုပါတယ်။ဒီစာအုပ်ကိုမြန်မာပြည်အပြင်ထုတ်ယူလာပေးတဲ့အတွက်ကျေးဇူးတင်တယ်လို့တာမကျူးကျော်မိုးထွန်းကလည်းပြောကြားထားပါတယ်။ကိုမင်းကိုနိုင်ရဲ့ကော်လာရှိရှိကေလန်လန်စာအုပ်ရောင်းချရရှိသောအမြင့်ငွေ100ရာခိုင်နှုန်းကိုတော်လှန်ဒေသငလင်တန်တင်ပြည်သူများပြန်လည်ထူထောင်ရေးတော်လှန်ရေးအဖွဲ့အစည်းများနဲ့ CDM အဖွဲ့အစည်းများအတွက်အသုံးပြုသွားဖို့စီစဉ်ထားတယ်လို့လည်းသိရရှိပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက်တာကီမစ်စစ်သွင်းတဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါရရှင်။
တော်ရရှင်များရှင်ဒီနေ့မနက်ခင်းရဲ့တော်လည်ရေးကဗျာကဏ္ဍမှာတော့မင်းကိုနိုင်ရေးဖွဲ့ထားပြီးရန်နိုင်ခန်းစားဖတ်ကြားပေးထားတယ်တို့ပြည်သူတွေညည်ရလားဟိမေးစရာမလိုတေးကဗျာချိုးလို့အမိရတဲ့ကဗျာကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင
်တို့ပြည်သူတွေညည်ရလားဟိမေးစရာမလိုတေးကဗျာချိုးတို့ပြည်သူတွေရဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုဆုံးဖြတ်ချက်ကိုမီးစမ်းမိပြီလား။တန်ယုံ page အောက်မှာကွန်မန့်တွေအလုံးကြီးဝင်လိုက်တော့နိုင်ငံတကာရောက်တော်လှန်ပြည်သူတွေတန်ယုံကိုဆန္ဒပြစာရီပို့တာရောတခဲနဲ့တင်းပြလိုက်တော့ထကြွဝိုင်းလိုက်တဲ့အခါ"ဂိုင်းခုတော့နေမကောင်းလို့ပါ"လို့တုတ်သီးတုတ်ပြထွက်ရှင်းရပါရောလား။နိုင်ငံရွယ်စားလက်နက်ပါဝါထက်ပြည်သူအင်အားမိုးကြိုးသွားဆိုတာပြနိုင်တဲ့အတွက်ထပ်ပြရအောင်မယ်လို့ပဲအဖြေထွက်ပါလေ။တို့တိုင်းပြည်တင်ရဇာတကိုတခိုးစေးရနေတဲ့သူကပိတ်လိုက်မယ်ဆုတ်လိုက်မယ်ဆိုတော့ဘာဖြစ်မလဲမာရယ်ထင်လို့ဆန်ရက်ရရင်ဘယ်သူကွဲမလဲကြည့်ကြတော့ဘို့ခုတော့ဂျင်းနီဂျီဝါတွေပဲလွန်နဲ့လဲတယ်လှုပ်လို့ရသေးလားတို့ပြည်သူကမေးပြီတို့စီကမြေရှား red art မရတော့ရင်မင်းတို့ဒပိုင်းလျက်ကူစီမီကွန်တက်တာထုတ်လုပ်မှုတွေလေဆာကလင်းနဲ့လှုပ်ဖို့တောင်တွတ်ချပါလားလိုက်သွားမှာပြန်ချင်းရောက်မှသိမှာလားတို့ပြည်သူကမေးပြီရတယ်ကုလူတို့ကအာနိသင်မမီဆေးတွေမတောက်ရလဲနေကောင်းတယ်တရက်စုပ်အပေါ်စားပစ္စည်းတွေမတုံးရလဲအစင်ချောတယ်အခုတော့မြေရှားဝေဝါးသွားရင်ဘယ်သူအရှုံးသမခံစားသွားမလဲခုခင်မဲ့ကန္နာတိုင်းအတွက်မရှိမဖြစ်မြေရှားအကြောင်းတလုံးနှလုံးစာစီကုန်းပြရပလားတို့ပြည်သူကမေးပြီကမ္ဘာမှာမြေရှားအများဆုံးထွက်လို့တယ်လို့အသွင်ယူထားပြီး ဘယ်နိုင်ငံကအများဆုံးယူနီယာလဲဆိုတာမေ့သွားပြီလားတို့ပြည်သူကမေးပြီ Electronic လုပ်ငန်းတွေကာကွယ်ဆိုင်ရာပစ္စည်းတွေ Electronic device တွေ High-tech နည်းပညာမြင့်ပစ္စည်းတွေ MRI ကအစမြေရှားကဘလောက်အရေးပါတယ်လဲမသိဘူးမှတ်သလားလျက်စစ်ကားတွေအလူရက်ထုတ်နေတဲ့ကမ္ဘာပြိုင်ပွဲမှာမြေရှားမရပဲဟတ်တက်ကြီးကွဲသွားခြင်းလားတို့ပြည်သူကမေးပြီတကားတွေသူပိတ်ကိုပိတ်စတန်းဆိုမင်းတို့စီကကုန်းတွင်ပိတ်ပြီးနေဘဲဝဲစီတန်တာကမှန်းဆကလွမ်းရပါမည်အော်ဆိုသွားရမှာမသိဘူးထင်းနေလားတို့ပြည်သူကမေးပြီကဘာမကြီးဦးလဲဆိုပြီးပြီကဘာတုံဟီးလဲခြီးခဲ့ပြီလူဦးစစ်သည်ပြည်သူများကတမိုင်းသိရေးတဲ့လက်တွေဆန်တန်းဟစ်ကြွေးလိုက်ပြီအပြုခံ passive မဟုတ်ပြုနိုင်သူ active တွေဖြစ်ကြောင်းလက်ယုံဆန့်ချီပြလိုက်ပြီမင်းကိုနိုင်
Radio Energy မှဆက်လက်အသံလွှင့်နေပါတယ်။သတ္တရှင်များရှင်အခုလိုရာသီအကူပြောင်းကာလမှာဖြစ်ပွားတတ်တဲ့ရာသီတုတ်ကွေးရောဂါ seasonal influenza အကြောင်းကိုကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
။ရာသီတုတ်ကွေးရောဂါ seasonal influenza ရာသီတုတ်ကွေးရောဂါဟာနှာခေါင်းလေကြောင်းနဲ့အဆုတ်တို့ကိုကူးစက်စေတတ်တဲ့တုတ်ကွေးရောဂါဗိုင်းရပ်စ်ပိုးများ influenza virus ကြောင့်ဖြစ်ပွားတဲ့အသက်ရှူလမ်းကြောင်းဆိုင်ရာလက်တလောကူးစက်ရောဂါဖြစ်ပါတယ်။ A, B, C နဲ့ D ဟူ၍ရာသီတုတ်ကွေးရောဂါဗိုင်းရပ်စ်ပိုးအမျိုးအစား၄မျိုးရှိတဲ့အနက်လူတို့မှာကူးစက်ပြန့်ပွားလေ့ရှိတဲ့ဗိုင်းရပ်စ်ပိုးအမျိုးအစား A နဲ့ B တို့ဟာရာသီတုတ်ကွေးရောဂါအကပ်အသွင်ဖြစ်ပွားမှုများရဲ့တရားခံလေးဖြစ်ပါတယ်။ရောဂါလက္ခဏာများဖျားခြင်း၊ချမ်းတုံခြင်း၊ချောင်းဆိုးခြင်း၊လေကြောင်းနာခြင်းနာယီယူခြင်းနှာချေခြင်းကိုလက်ကိုက်ခဲခြင်းခေါင်းကိုက်ခြင်းမောပန်းနှွမ်းနေခြင်းနဲ့ကလေးငယ်များတွင်အန်ခြင်းဝမ်းပြက်ဝမ်းလျှောခြင်းတို့ဖြစ်နိုင်ပါသည်ယောဂါကူးစက်ခံရသူအများစုဟာရက်အနည်းငယ်မှနှစ်ပတ်အတွင်းသက်သာကောင်းမွန်လာနိုင်ပါသည်သို့တော်လည်းအချို့သူများမှာအဆုတ်ရောင်ခြင်းကဲ့သို့နောက်ဆက်တွဲကျန်းမာရေးပြဿနာများခံစားရနိုင်ပြီးအသက်ဆုံးရှုံးသည့်အထိဖြစ်ပွားနိုင်ပါသည်အထူးသဖြင့်အသက်65နှစ်နှင့်အထက်ရှိသူများအသက်အရွယ်မရွေးနာတာရှည်ယောဂါအခန့်ရှိသူများပန်းနာရင်ကျက်စီးကျူသွေးကျူနှလုံးယောဂါကိုယ်ဆောင်မိခင်များခုခံအားကျဆင်းနေသူများနဲ့အသက်၅နှစ်အောက်ကလေးငယ်များမှာကူးစက်ဖြစ်ပွားပါကနောက်ဆက်တွဲကျန်းမာရေးပြဿနာများကိုပြင်းထန်စွာခံစားရနိုင်ပါတယ်။ယောဂါကူးစက်နိုင်သည့်နည်းလမ်းများရာသီတုတ်ကွေးယောဂါဟာယောဂါကူးစက်ခံထားရသူတဦးနာချီချောင်းဆူစကားပြောရာမှထွက်လာတဲ့ယောဂါပိုးပါတဲ့အဆက်အမှုံများကိုရှူသွင်းမိရာမှတော့၎င်းယောဂါပိုးပါတဲ့အဆက်အမှုံများကက်တင်ကြံရှိနေသောအရာဝတ္ထုမျက်နှာပြင်များနဲ့အသုံးဆောင်ပစ္စည်းများကိုကင်တွယ်ထိတွေ့ပြီး၍မိမိရဲ့ဗစက်နှာခေါင်းနဲ့မျက်စိတို့ကိုပြန်လည်ထိတွေ့မိခြင်းမှတော့၎င်းကူးစက်နိုင်ပါတယ်ယောဂါကူးစက်ပြန့်ပွားခြင်းမှကာကွယ်နိုင်သည့်နည်းလမ်းများနှစ်စဉ်ရာသီတုတ်ကွေးကာကွယ်ဆေးထူနံပါဖျားနာနေသူများနဲ့နီးကပ်စွာနေထိုင်ထိတွေ့ခြင်းမှရှောင်ကျင်ပါ။သင်ဖျားနာနေပါကလည်းအခြားသူများနဲ့နီးကပ်စွာနေထိုင်ထိတွေ့ခြင်းမှရှောင်ကျင်ပါ။ကျန်းမာရေးဆောင်ရှောက်မှုခံယူရန်သူမဟုတ်မဖြစ်မနေကိစ္စအတွက်အပြင်ထွက်ရသည်ကလွဲ၍အဖျားပြောက်ကင်းပြီးအနည်းဆုံး24နာရီကြာသည့်အထိမိမိအိမ်မှသာနေထိုင်ပါ။မဖြစ်မနေအပြင်ထွက်ရပါကနှာခေါင်းစည်း mask တပ်ပါ။နှာချီချောင်းဆိုးတိုင်းဗစက်နဲ့နှာခေါင်းကိုတစ်ရှူသို့မဟုတ်တံတောင်စစ်ကွေးဖြင့်လုံခြုံစွာဖုံးအုပ်ပါ။တီရှူအသုံးပြုပါကအဖုံးပါသောအမှိုက်ပုံးအတွင်းသို့စနစ်တကျဆွန့်ပစ်ပါလက်ကိုရေဆက်ပြာတို့ဖြင့်မကြာခဏဆေးကြောပါရေနှင့်ဆက်ပြာမရရှိနိုင်ပါကအယ်ကိုဟောပါဝင်နှင့်လက်တန့်စင်ဆေးရည်ကိုအသုံးပြုပါမျက်စိနှာခေါင်းနှင့်ပါးစပ်တို့ကိုလက်ဖြင့်ကင်တွယ်ထိတွေ့ခြင်းမပြုလို့ရယောဂါပိုးပါတဲ့အဆက်အမှုံများကက်တင်ကြံရှိတတ်သောအရာဝတ္ထုမျက်နှာပြင်များနှင့်အသုံးဆောင်ပစ္စည်းများကိုပိုးသက်တန့်စင်ပါကောင်းစွာအိပ်စက်အနားယူပါအာဟာရပြည့်ဝသည့်အစာအစာများကိုစားသုံးပါလေဝင်လေထွက်ကောင်းသောနေရာများတွင်နေထိုင်ပါနေအိမ်ပြတင်းပေါက်များကိုဖွင့်ထားပါလူထုထက်သောနေရာများနှင့်ပွေးလန်းသပင်များကိုသွားရောက်ခြင်းမှရှောင်ကျင်ပါကျန်းမာရေးဝန်ကြီးဌာနအမျိုးသားညီညွတ်ရေးအစိုးရမှရာသီတုတ်ကွေးယောဂါအကြောင်းအသိပေးနှိုးဆော်ထားပါရခင်ဗျာ
သောတာရှင်တော်လန်ပြည်သူပေါင်းလို့ရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လန်ရေးတိကီတာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။89ရေးသားထားပြီး63တည်ဆိုထားတဲ့ခိုင်မာတဲ့တန်ိဌန်လို့အမည်ရပါတယ်။ဒီသချင်းလေးကိုထုတ်လွှင့်ပေးပြီးတဲ့အခါမှာတော့ကျမတို့ရဲ့မနက်ခင်းရေဒီယိုထုတ်လွှင့်မှုကိုရှင်းနာတော့မှာဖြစ်ပါတယ်။ တော်ဒါရှင်တော်လံပြည်သူပေါင်းတာယာပြောရှင်အေဂျင့်နဲ့တနေတာကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင
်永吉呀哎嘛蓝波的对嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟嘟မပီတော့လေရှေးဆက်တူမှာပဲဒီနေ့တော့ပန်းနိုင်ကိုရမယ်နဲ့ပြန်များစွာတဲ့လာကတူရှိတာပဲဘာမှမကြောက်ဘူးဟေးအန်ရေအတာစီများတော့စောင်းကျူဒီလေးပြန်ဆိုင်မဲဆုံးတီပေါ်ခွေ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမြို့မြို့အစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေကိုလည်းကြားနာကြတာထုတ်နေတယ်ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်